မြက်ကူရဲကတာရိုပြစ်မစ်ဆိုင်းတုံးနှစ်စင်းကိုအရှိဘက်ကလွန်ဒီသားမှာဒီနေ့စောပိုင်းကစမ်းသပ်ပြစ်လုခဲ့ကြောင်းတောင်ကိုရီးယားကပြောပါတယ်တာရိုပြစ်ပက်ထင်းတဲ့မစ်ဆိုင်းတုံးအမျိုးအစားအသစ်ကိုမြက်ကူရီးယားကစမ်းသပ်ခဲ့တယ်လို့တောင်ကိုရီးယားမျိုးသားလူညီကောင်စီကယုံကြည်ထားတဲ့အကြောင်းလဲသမရရင်တော်ကသတင်းတောက်တွေကိုပြောခဲ့တာပါစမ်းသပ်မှုအတွက်တောင်ကိုရီးယားမျိုးသားလူညီကောင်စီကအလွန်မဲဆိုးရိမ်တဲ့အကြောင်းနဲ့စီးရီးတိမမှုတွေရှော့ချရေးအတွက်အထောက်အကူမဖြစ်ကြောင်းလဲပြောဆိုခဲ့တာပါမြက်ကူရီးယားရှိဘက်ဒေသဝန်ဆောင်မျိုးအနည်းကပြစ်လုလိုက်တဲ့ဒုံးနေရာအရှိတ်ကိုဥတီသွားခဲ့ပြီးပြင်လည်နဲ့ကျခဲ့တဲ့အကြောင်းလဲတောင်ကိုရီးယားစစ်တပ်ကပြောပါတယ်ပထမမစ်ဆိုင်းတုံးကကီလိုမီတာ430အကွာထိရောက်ခဲ့ပြီးဒုတိယမစ်ဆိုင်းတုံးကတော့ကီလိုမီတာ690အထိရောက်ခဲ့တယ်လို့လဲဆိုပါတယ်မစ်ဆိုင်းတုံးနှစ်ခုစလုံးကီလိုမီတာ430အထိရောက်ခဲ့တယ်ဆိုပြီးစောပိုင်းမှာတောင်ကိုရီးယားကခံမှန်းခဲ့တဲ့အတွက်ဆက်စစ်လေ့လာသူတွေကမေလာထဲမှာတော့ကီလိုမီတာ450အထိရောက်ခဲ့တဲ့မစ်ဆိုင်းတုံးတွေနဲ့နှိုင်းယှဉ်ကြည့်ခဲ့ကြပါတယ်အခုနောက်ဆုံးစမ်းသပ်မှုအပေါ်မှာတော့တောင်ကိုရီးယားကအလေးနဲ့သဘောထားခဲ့တာပါ။အရင်ကစမ်းသပ်မှုတွေနဲ့မတူဘဲပက်ထင်းတဲ့မစ်ဆိုင်းတုံးတွေဖြစ်နေတောင်ကိုရီးယားကရည်ညွှန်းပြောဆိုနေတဲ့အတွက်မြောက်ကိုရီးယားဘက်ကကုလသမဂ္ဂလူညုံရေးကောင်စီကချမှတ်ထားတဲ့ဆုံးဖြတ်ချက်ကိုချိုးဖောက်အောင်ရောက်ကောင်းရောက်နိုင်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့သုံးချိန်တွေ့ဆုံခဲ့ကြပြီးမှလည်းအဆင့်မြင့်အလုပ်ဖွဲ့ဆွေးနွေးမှုတွေအကောင့်ထဲမပေါ်နိုင်ပဲဖြစ်နေချိန်မှာပဲမြောက်ကိုရီးယားကမစ်ဆိုင်းတုံးစမ်းသပ်မှုတွေကိုတိုးမြှင့်ဆောင်ရွက်လာနေတာလည်းဖြစ်ပါတယ်။